Welcome to the Voice of America in Burmese.
Minglaba. 2019 ခုနှစ်ဇူလိုင်လ22ရက်တနင်္လာနေ့နေ့နဲ့ခင် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 58တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။ဟောင်ကောင်ကလမ်းမတွေပေါ်မှာတနင်္ဂနွေနေ့ကဆနပြသူတွေကိုတော့ရဲတပ်ဖွဲ့ကမျက်ရည်ရိုးဘုံတွေရာဘာကြီးတွေတုံးပြီးလူစုခွဲခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတဝက်မှာတော့အပူလှိုင်းတံကြောင့်အနည်းဆုံး6ဦးသေဆုံးရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ရမှာကတော့
ကျွန်တော်ရိုဟင်ဂျာ community တွေကအခုချိန်မှာ genocide တွေ victim ဖြစ်နေတယ်။တနေရာမှာလူသားတွေကဒုက္ခရောက်နေတယ်ဆိုရင်ကမ္ဘာမှာရှိတဲ့လူတွေအားလုံးက
ဒါကတော့ American ပြည်ထောင်စုအနောက်ဘက်ချမ်း Portland မြို့မှာမနေ့ကပြုလုပ်တဲ့ဒုက္ခသည်များရွှေပြောင်းခြေချသူများနဲ့အတူရှောက်လန်းကြဆိုးဆိုတဲ့လှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့ Rohingya အဖွဲ့အစည်းခေါင်းဆောင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာပြည်စုံနားဆင်ရဖို့ရှိပါတယ်ဒါပြင်အာရှအလင်းရောင်ဆီယာရော်နဲ့တွေ့ဆုံမေးမြန်းထားတဲ့မြမရေးရာဆွေးနွေးကန်းကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
ဟောင်ကောင်ကလမ်းမတွေပေါ်မှာတနင်္ဂနွေနေ့ကထပ်ပြီးဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့တောင်းဆိုသူတွေကိုအဓိကယုံနှိမ်နှင်းရေးရဲတွေကမြေရိုပုံးတွေရာဘာချီတွေတုံးပြီးလူစုခွဲခဲ့ပါတယ်။တောင်းနဲ့ချီတဲ့ဆန္ဒပြသူတွေကသတင်းပတ်9ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြခဲ့ကြတာမှာတချို့ကတရုတ်အစိုးရဆက်သွယ်ဆောင်ရွက်မှုရုံးကတရုတ်အမျိုးသားတင်ကေတာကိုဖျက်ဆီးခဲ့ကြပါတယ်။တချို့ကတော့အဆောင်အုံကိုကျဲဥတွေနဲ့ပစ်ပေါက်ခဲ့ကြသလိုအနီးတစ်ဝိုက်ကလုံခြုံရေးကင်မရာတွေကိုလည်းစီးတွေနဲ့ပက်ဖြန်းခဲ့ကြပါတယ်။ဟောင်ကောင်ကျွန်းရဲ့စီးပွားရေးရပ်ကွက်တစ်ခုလုံးမှာတော့မြေရီယိုဘုံကအငွေ့အသက်တွေနဲ့ဖုံးလွှမ်းနေခဲ့ပါတယ်။ရာဇဝတ်မှုနဲ့ဆွဲဆိုခံရသူဟောင်ကောင်ဒေသခံတွေကိုတရုတ်ပြည်မှာကြီးထန်တရားရင်ဆိုင်ရေးလွှဲပြောင်းပေးမဲ့ဥပဒေချမ်းကိုအခုဆိုင်းငံ့ထတာကနေအပိသက်ဖျက်သိမ်းပေးဖို့ဆန္ဒပြသူတွေကအရင်ကတောင်းဆိုရကနေအခုတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနောက်ဟောင်ကောင်ပေါ်တရုတ်ရဲ့တင်းကျပ်တဲ့ကင်တွယ်မှုတွေအဆုံးသက်ရေးတို့ကိုပြောင်းလဲတောင်းဆိုကြပါတယ်။ဆန္ဒပြသူအများအပြားကတော့ဟောင်ကောင်လွတ်မြောက်ရေးဆိုပြီးကြွေးကြော်ကြပါတယ်။ဗြိတိန်ကိုလိုနီအဖြစ်ကနေတရုတ်ကိုပြန်လဲလွှဲပြောင်းပေးခဲ့ပြီးတဲ့နောက်22နှစ်တာကာလအတွင်းအခုဆန္ဒပြပွဲတွေကတော့အဆိုးရွားဆုံးလူထုမတည်ငြိမ်မှုကြီးဖြစ်ပါတယ
်။အလို့တော်ဒီမိုကရက်အမျိုးသမီးအမတ်4ဦးအနေနဲ့အမေရိကန်ပြည်ထောင်စုကိုချစ်မြတ်နိုးနိုင်စွာမရှိဘူးလို့ဝေဖန်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတနင်္ဂနွေနေ့မှာလဲဒါကိုပဲဆက်ပြီးပြောကြားနေတာပါဒီလွှတ်တော်အမတ်တွေအနေနဲ့သူတို့ရဲ့ဆိုးရွားလာတဲ့အမုန်းစကားတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့အစ္စရေးကိုတောင်းပန်သင့်တယ်လို့သမ္မတထရန့်က Twitter မှာရေးပါတယ်ဒါအပြင်သူတို့ဟာဒီမိုကရက်ပါတီကိုဖျက်ဆီးနေပေမဲ့ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုကိုဒီလိုအင်အားချိနဲ့ပြီးစိတ်ဓာတ်လုံခြုံမှုမရှိသူတွေကဘယ်တော့မှမဖျက်ဆီးနိုင်ကြောင်းလဲရေးပါတယ်သမ္မတထရန့်ဟာအောက်တိုဘာအမတ်၄ဦးဖြစ်တဲ့မင်နီဆိုတာပြည်နယ်ကအီမန်ဟိုအိုမာနယူးယောက်ပြည်နယ်ကကော့ဒစ်မက်ဆာချူးဆက်စ်ပြည်နယ်ကပရက်စလီနဲ့မီချီဂန်ပြည်နယ်ကတလစ်တို့ကိုဝေဖန်တိုက်ခိုက်နေတာဖြစ်ပါတယ်သူတို့တွေဟာသူတို့ရဲ့နိုင်ငံတွေကိုပြန်သွားတင်ကြောင်းနဲ့အမေရိကန်နိုင်ငံကိုဘာလို့ရမယ်ဆိုတာမပြောကြခင်သူတို့ရဲ့ဌာနေနိုင်ငံတွေကိုအရင်ပြန်ပြုပြင်ကြဖို့တမရထရန့်ကပြောခဲ့တာပါဒီအမျိုးသမီးအမတ်၄ဦးစလုံးဟာအမေရိကန်နိုင်ငံသားတွေဖြစ်ကြပါတယ်သူတို့တဲက3ဦးဟာအမေရိကန်မှာမွေးဖွားပြီးအိုမာတူးတဲသာဆိုမာလီယာနိုင်ငံမှာမွေးဖွားကအမေရိကန်နိုင်ငံကိုဒုက္ခသည်အဖြစ်ရောက်ရှိလာသူဖြစ်ပါတယ်
။တနင်္ဂနွေနေ့မှာထွက်ပေါ်လာတဲ့အတန်ဖန်းမှတ်တမ်းတစ်ခုအရတော့ Britain Atlantic Steamer Impero ရင်းနှံတင်သင်္ဘောက Hormuz ရေလေကြားကိုဖြတ်တန်းရလမ်းကြောင်းမှာအနောက်ရှက်မပေးဖို့ Iran ကင်းလက်ရေရင်ကို Britain စစ်သင်္ဘောတစ်စင်းကသတိပေးခဲ့ပါတယ်။ဒါပေမဲ့ဒီလိုသတိပေးပြီးမကြခင်မှာပဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကကွန်မန်ဒိုတွေကရဟတ်ယာဉ်ပေါ်ကနေဆင်းလာပြီးရေနံတင်သင်္ဘောကိုသိမ်းယူခဲ့တာပါရေချောင်းလုံခြုံရေးအန်တီအဆိုင်ရာလုပ်ငန်းကြီး Dryad Global ကထုတ်ပြန်လိုက်တဲ့အသံသွင်းမှတ်တမ်းထဲမှာတော့ရေနံတင်သင်္ဘောဟာနိုင်ငံတကာရေပြင်မှာခုံမောင်းနေတာဖြစ်ကြောင်းသူခုံမောင်းရလမ်းကြောင်းကိုဝင်ရောက်နှောက်ယှက်ဟန်တာပိတ်ပင်တာမလုပ်နဲ့လို့ဗြိတိန်ရေတပ်အရာရှိတဦးကပြောနေတဲ့အတန်ကိုကြားရပါတယ်။မောက်စတန်နာတင်မော့ဘော်ကိုတရားမဝင်တက်ရောက်နိုင်ဖို့ကြိုးစားပြီး နိုင်ငံတကာဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုအတည်ပြုပါဆိုပြီးအီရန်ကင်းလှည့်ရေးရင်ကိုဗြိတိန်အရာရှိကပြောပါတယ်။ဒါပေမဲ့လည်းအီရန်အရာရှိတို့ကတော့ရေနံတင်သင်းမော့ကိုလမ်းကြောင်းပြောင်းဖို့ပြောဆိုနေတာပါ။နာဂန်လိုက်နာရင်ဘေးအန္တရာယ်ကင်းမယ်လမ်းကြောင်းကိုချက်ချင်း360ဒီဂရီပြောင်းပါလို့ပြောဆိုခဲ့ပါတယ်။သင်းမော့ကိုလုံခြုံရေးအကြောင်းပြချက်အရာလို့ရှိတာလို့အရာရှိကပြောပါတယ်။ဒါပေမဲ့လည်းအီရန်အစိုးရတာဝန်ရှိသူတွေကတော့ဒီရေနံတင်သင်းမော့ကိုသိမ်းယူလိုက်တာကပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဂျီဘရော့တာမှာအီရန်ရေနံတင်သင်းမော့ကြီးကိုဗြိတိန်ကဖမ်းဆီးခဲ့တာကိုလက်တုံ့ပြန်လာလို့ပြောဆိုထားပါတယ
်။ပါကစ္စတန်အနောက်မြောက်ပိုင်းဒေသမှာတနတ်သမားနဲ့အသေးခံဘုံခွဲသမားအုပ်စုတို့ရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်အနည်းဆုံးလူ10ဦးသေဆုံးပြီးလူ30ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနတ်သမား4ဦးဟာစိုက်ကယ်စီးပြီးတနင်္ဂနွေနေ့မနက်အစောပိုင်းမှာလုံခြုံရေးကင်းစခန်းကိုပစ်ခတ်တိုက်ခိုက်ခဲ့လို့ရဲ2ဦးသေဆုံးသွားရတယ်လို့ပါကစ္စတန်အာဖဂန်နေဇာခိုင်ဘာတောင်ကြားဒေသကဒေရာအစ်မေခံမြို့ရဲ့ရဲအရာရှိကပြောတာပါ။အဲဒီနောက်ခေါင်းမူးချုပ်တဲ့ဝတ်ထားတဲ့အသေးခံဘုံခွဲသမားတဦးကအစောပိုင်းတိုက်ခိုက်ခံရသူတွေတယ်ဆောင်လာတဲ့ဆေးရုံရဲ့အဝင်ဝကိုတိုက်ခိုက်တာကြောင့်နောက်ထပ်သေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်အခြေစိုက်တာလီဘန်အဖွဲ့က VOA ကိုပေးပို့တဲ့အီးမေးလ်မှာရေးသားပါတယ်။ပြည်ရဲလာကတာလီဘန်ထိပ်တန်းအဖွဲ့ဝင်တူကိုဒေရာအစ်မေးမြို့ရဲထပ်ဖွဲ့ဝင်တူကတိုက်ခိုက်ခဲ့တာကိုလက်တုပ်ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်မှုလုပ်တာလို့အီးမေးမှာရေးသားထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9.13 9လိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေစားရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတဝမ်းမှာအပူလှမ်းရိုက်ခတ်တာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ရပြီးတင်းနှင်းကနေနေ့အထိရာသီဥတုကပူလောင်နေပါတယ်ဒါပေမဲ့လည်းအပူလိုက်ရိုက်ခတ်မှုပြီးဆုံးကနီးပါပြီလို့လဲမူလဝတ္တပညာရှင်တွေကပြောဆိုနေကြပါတယ်။အနောက်လဲပိုင်းကလေအေးတူးကအရှိဘက်ကန်းကျစီဥတီလာနေပြီးအပူဒဏ်တက်သွားသွားစီမှနဲ့အတူပဲမုန်တိုင်းနဲ့မိုးသည်ထမှုတွေကြောင့်ရုပ်တရက်ရေကြီးမှုနဲ့လေပြင်းကြောင့်ပျက်စီးမှုတွေဖြစ်စေနိုင်တယ်လို့လဲအမျိုးသားမူလဝတ္တဌာနကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတဝမ်းမှာတော့ပွဲတော်တွေ၊ဂီတဖျော်ဖြေပွဲတွေကနေအားကစားပွဲတွေအထိအစီအစဉ်တွေဖျက်သိမ်းခဲ့ရပါတယ်။ Florida ပြည်နယ် Clearwater ကကမ်းခြေမှာတော့မိုးကြိုးထိမှန်ပြီးအ ਨੇ ဆုံးလူ၈ဦးဒဏ်ရာရခဲ့တဲ့အကြောင်းဒေတာရင်းရုပ်သံ WTSB သတင်းမှာဖော်ပြပါတယ်။တနင်္ဂနွေနေ့နေကင်းပိုင်းကလျှက်စီးထိတာကြောင့်ဒဏ်ရာရခဲ့သူတဦးကတော့အသက်အန္တရာယ်ဆိုးရင်ရတဲ့အနေအထားထိဒဏ်ရာရပါတယ်။ဆွေမျိုးတွေနဲ့မိတ်ဆွေတွေအထူးသဖြင့်အသက်အရွယ်ကြီးရင်သူတွေကိုကြည့်ရှုစောင့်ရှောက်ကြဖို့ကိုလည်းအမျိုးသားမူလဝတ္တဌာနကအကြံပြုထားပါတယ်။နိုင်ငံအနောက်အလဲပိုင်းကနေအရှိတ်ကံယူရန်အထိမြို့ကြီးတွေမှာအပူချိန်မြင့်တက်နေတာပါ။အများပြည်သူဆိုင်ရာရေကူးကန်တွေအချိန်ပိုဖွင့်ဖို့ခွင့်ပြုထားပြီးအပူချိန်ကိုအကောင်းဆုံးဘယ်လိုနေထိုင်ကြမလဲဆိုတဲ့အကြံပြုချက်တွေကိုလည်းတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ
်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်တဲ့အာနာယပါတီကတနင်္ဂနွေနေ့ကျင်းပတဲ့ဂျပန်အထက်လွှတ်တော်ရွေးကောက်ပွဲမှာလွတ်လွတ်ကျွတ်ကျွတ်အနိုင်ရသွားကြောင်းအစိုးရရုပ်သံဌာနနဲ့အခြားသတင်းမီဒီယာတွေရဲ့မဲရေတွက်မှုကိုကိုးကားပြီး AP သတင်းမှာဖော်ပြပါရယ်မဲယုံကထွက်လာသူတွေကိုကောက်ယူတဲ့စစ်တမ်းအရအာဘေပါတီကရတဲ့မဲရေတွက်ဟာဖွဲ့စည်းပုံပြန်လည်သုံးသပ်နိုင်ရေးမှာလိုအပ်တဲ့အမတ်အရေးအတွက်ပြည်လူနီးပါးတိရှိတယ်လို့ဆိုပါရယ်မဲစတင်ရေတွက်ပြီး2နှစ်အကြာမှာပဲအာဘေရဲ့ Liberal Democrat Party နဲ့သူရဲ့မဟာမိတ်ခိုမီတိုပါတီတို့ဟာအထက်လွှတ်တော်64နေရာအနိုင်ရရှိထားကြောင်းအစိုးရပိုင် NHK သတင်းဌာနကကြေညာပါတယ်အထက်လွှတ်တော်မှာအမှတ်245နေရာရှိပြီးဖွဲ့စည်းပုံပြန်လည်သုံးသပ်နိုင်ဖို့ဆိုရင်အားလုံးရဲ့သုံးပုံနှစ်ပုံဖြစ်တဲ့164နေရာအနိုင်ရဖို့လိုပါတယ်အကယ်၍အခြားသော Conservative Party နဲ့တတိပုဂ္ဂလအနိုင်ရသူတွေကသာအာဘေရဲ့ပါတီနဲ့ပူးပေါင်းလာမယ်ဆိုရင်ဖွဲ့စည်းပုံကိုပြန်လည်သုံးသပ်နိုင်မှာဖြစ်ပါတယ်ဂျပန်ရဲ့ဝန်ကြီးချုပ်ကိုအထက်လွှတ်တော်ကရွေးချယ်နိုင်တာတော့မဟုတ်ပါဘူးအထက်လွှတ်တော်ရဲ့အမတ်ထက်ဝက်လောက်ဟာ၃နှစ်တခါရွေးခံရလိရှိပါတယ်အခုလိုအာဘေပါတီကအနိုင်ရသွားခဲ့မယ်ဆိုရင်ရ ရောင်းကုန်ကွန်ဆေးရခိုင်နှုတ်တိတိုးမြင့်မဲ့ကိစ္စနဲ့ပင်စင်ကိစ္စစတာတွေအတွက်အတိုက်ခံဘက်ကစိုးရိမ်နေကြပါလေ
။မြောက်ကိုရီးယားပြည်သူတွေတနင်္ဂနွေနေ့တုန်းကဒေသနယရွေးကောက်ပွဲတွေမှာမဲပေးခဲ့ကြပါတယ်။ပြည်내မြို့နယ်ခရိုင်ဆိုင်ရာလူထုလွှတ်တော်တွေအတွေ့ကိုယ်စလဲလောင်းနေကိုအတီးပြုတ်ပေးတဲ့ရွေးကောက်ပွဲကိုလင်းနှစ်တစ်ချိန်ကျင်းပတာပါ။မဲယုံတွေအပြင်မှာတော့အစိုးအကဖျော်ဖြေရေးတွေကိုအနာပိုင်တို့ကစီစဉ်ပေးထားပြီးရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။ကိုယ်စလဲလောင်းနေကိုပါတီကရွေးချယ်ပြီးမဲဆန္ဒနယ်တစ်ခုချင်းစီအတွေ့ကိုယ်စလဲတဦးသာရှိပြီးမဲဆန္ဒရှင်တွေကမဲပေးကြတာဖြစ်ပါတယ
်။အိန္ဒိယနိုင်ငံကလာဘောကိုအာကာသယာဉ်လွှတ်တင်ဖို့တနင်္လာနေ့မှာဒုတိယအကြိမ်ကြိုးစားမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တင်ခဲ့တဲ့အာကာသယာဉ်ဟာ CEO စိတ်မှုရှိခဲ့ပုံရတဲ့အတွက်လွှတ်တင်မဲ့အစီအစဉ်ကိုဖျက်သိမ်းခဲ့ပါတယ်။အိန္ဒိယနိုင်ငံဟာရုရှားအမေရိကန်နဲ့တရုတ်နိုင်ငံပြီးရင်သရုတ်ထမြောက်နိုင်ငံအဖြစ်လာဘောကိုအာကာသယာဉ်လွှတ်တင်ဖို့ကြိုးစားနေတဲ့နိုင်ငံဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုက Neil Armstrong ပထမဦးဆုံးလူသားအဖြစ် 1969 ဇူလိုင်20ရက်နေ့ကလာကဘာပေါ်ခြေချနိုင်ခဲ့ပြီးအနှစ်50ပြည့်အောင်ပွဲတွေကိုတစ်ကမ္ဘာလုံးကျင်းပနေခြင်းမှာအိန္ဒိယရဲ့အခုလိုဒုတိယအကြိမ်လာကဘာသွားမဲ့အစီအစဉ်ထွက်ပေါ်လာတာပါ။လာဘောသွားမဲ့ Chandrayaan 2 ယာဉ်ကိုတင်းလာနေညနေ 2:40 အကျော်မှာလွှတ်တင်မှာဖြစ်ကြောင်းအိန္ဒိယရဲ့အာကာသစူးစမ်းရေးအဖွဲ့ ISRO ကပြောကြားပါတယ်။လာဘောကိုလွှတ်တင်ဖို့အစမ်းလေ့ကျင့်မှုတွေအောင်မြင်မှုရတယ်လို့အဲ့ဒီအဖွဲ့က Twitter မှာရေးပါတယ်။ Direct from Washington The Voice
of America VOA တင်းလာနေနေတဲ့ခင်းတဲ့အစီအစဉ်ကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။ Rohingya ဒုက္ခသည်တွေအရေးနိုင်ငံတကာကဝိုင်းဝန်းဖြေရှင်းရမှာ American ပြည်ထောင်စုကနေဦးဆောင်ဖို့ Americans for Rohingya အဖွဲ့ကနေမနေ့တနင်္ဂနွေနေ့က American အနောက်ဖက်ချမ်းOregon ပြည်နယ် Portland မြို့မှာပြုလုပ်တဲ့ဒုက္ခသည်များနဲ့ရွှေပြောင်းအခြေချသူများအတွက်စီယုံပညာပေးလှူရှားမှုပွဲမှာတိုက်တွန်းလိုက်ပါတယ်။ Portland မြို့အနေနဲ့အသားအရောင်ဘာသာမခွဲခြားပဲပြောင်းရွှေ့အခြေချသူအားလုံးကိုလက်ခံကြိုဆိုတယ်ဆိုတာကိုပြသဖို့ Walk with Refugees and Immigrants ဆိုတဲ့လှူရှားမှုကိုမြို့တော်ဝန်ကိုယ်တိုင်ဦးဆောင်ပြီး2019ကစလို့နှစ်စဉ်ကျင်းပခဲ့တာပါ။အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်။ဒေသခံအမေရိကန်တွေနဲ့ရွှေပြောင်းအခြေချသူတွေကြားပုံမနာလည်ရင်းနှီးမှုရှိရေးရည်ရွယ်ချက်နဲ့ဇူလိုင်လ21ရက်နေ့ကပြုလုပ်တဲ့ဒီလှူရှားမှုမှာမြန်မာနိုင်ငံကနေဒုက္ခသည်ဖြစ်လာရောက်ခဲ့ကြတဲ့ကချင်မြန်မာစားတဲ့တိုင်းရင်းသားတွေနဲ့အတူရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းလည်းပါဝင်ပါတယ်ပဋိပက္ခတွေဖြစ်နေတဲ့ကမ္ဘာတစ်လွှားနိုင်ငံအသီးသီးကရွှေပြောင်းခြေချလာတဲ့ဒုက္ခသည်အတိုင်းဝိုင်းမျိုးစုံပါဝင်ခဲ့တဲ့ Walk with Refugees and Immigrants ပွဲမှာလူသားချင်းဆိုင်ရာဘေးဒုက္ခအကျက်အတည်းအကြီးအကျယ်ရင်ဆိုင်နေရတဲ့ Rohingya Muslim ဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်လို့အစီအစဉ်တစ်ခုအနေနဲ့ထည့်သွင်းခဲ့တာပါဒီပွဲမှာကိုယ်တိုင်ပါဝင်ပြီး Rohingya ဒုက္ခသည်အရေးအများပြည်သူရှေ့ပြောခွင့်ရခဲ့တဲ့ Americans for Rohingya အဖွဲ့ရဲ့ညွှန်ကြားရေးမှူး Yusuf Akbal ကသူပြောကြားမဲ့အကြောင်းအရာကို VOA ကခုလိုအစီအစဉ်မတိုင်ခင်မှာပြောပြခဲ့ပါတယ
်လူမျိုးရေးဘာသာရေးခွဲပြီးတော့အမုန်းတရားတွေမရှိသင့်ဘူးเนาะကျွန်တော်တို့ရဲ့မတူညီချက်တွေကိုကျွန်တော်တို့ကအတားချက်တစ်ခုအနေနဲ့ဒီဟာကို diversity is a strength ဆိုတာဟာကိုကျွန်တော်တို့ကနားလည်တင်တယ်နားလည်တင်ပြီးဒီပေါ်မှာတကယ်လည်းချင်းကြံတင်တယ်နောက်တယောက်နဲ့တယောက်အားနည်းချက်ရှိတယ်ဆိုလို့ရှိရင်လည်းပဲဒါကိုတယောက်နဲ့တယောက်ဖိမကူညီတင်တယ်လူတိုင်းတော့ကောင်းတယ်ဆိုတဲ့ဟာပေါ့အဲ့ဒီ message ကအဓိက team ကတော့အဲ့ဒီ message ပဲကျွန်တော်တို့ Rohingya community တွေကအခုချိန်မှာ genocide တွေ victim ဖြစ်နေတယ်တနေရာမှာလူသားတွေကဒုက္ခရောက်နေတယ်ဆိုရင်ကမ္ဘာမှာရှိတဲ့လူတွေအားလုံးကတာဝန်ရှိတယ်မိမိတို့တက်ဆိုင်ရာအစိုးရတို့မြန်မာတက်ဆိုင်ရာ policy maker တွေကိုဖြောင်းဖြားပြီးတော့အဲ့ကဘာမှာဖြစ်နေတဲ့ပြဿနာတွေကိုအမေရိကန်ကဥဆောင်ပြီးတော့ဖြေရှင်းတင်တယ်ဆိုတော့အဟာကိုတိုက်တွန်းသွားမှာပေါ့
2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေတိမ့်နှဲ့ချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့တာဝန်ရှိတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ထိတ်တန်းစစ်ကောင်းဆောင်3ကိုတိုက်ရိုက်နာမည်တက်ပြီးပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရေးယူမှုကိုကြိုဆိုပေမဲ့ဒီထက်ပိုပြီးထိရောက်တဲ့စီးပွားရေးအရာပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ပါလိုအပ်ကြောင်း Yusuf Akbal ကပြောပါတယ
်။ဆိုတော့အရေးယူတာကတော့ဟို symbolic တစ်ခုတော့ဖြစ်တာပေါ့နော်။ဒါပေမဲ့ထိရောက်လားဆိုရင်တော့ ground မှာတော့မထိရောက်ဘူးပေါ့။ဆိုတော့အဲ့ဒီအတွက်ကကျွန်တော်တို့က financial sanction ဒါမှမဟုတ် complete economic sanction president က lifted မလုပ်ခင်အဲ့ဒီအဆင့်ကြီးကိုကျွန်တော်တို့စူးစမ်းနေတယ်လက်ရှိမှာ congress နဲ့ပေါင်းပြီးတော့
ဒါပြင်ဘာသာရေးလွတ်လပ်ခွင့်ဟာ american သမ္မတ donald trump ဆိုရရဲ့အဓိကနိုင်ငံခြားရေးမူဝါဒဖြစ်လာတဲ့အတွက်ဒီပေါ်မှာ american လွတ်တော်အတွင်း republican အမတ်တွေရဲ့မြမပေါ်သဘောထားပြောင်းလဲမှုတွေရှိလာတယ်လို့သူကဆိုပါတယ
်ဆိုတော့ဒီကြားထဲမှာတချို့အဲ့ဒီ republican အမတ်တချို့တွေရှိတယ်သူတို့ကိုလည်းကျွန်တော်တို့က convince လုပ်နေရတယ်အဲ convince လုပ်တဲ့နေရာမှာကခုန religious freedom ဆိုတဲ့ကိစ္စပေါ်လာတော့ republican တွေကလည်းအခု on board ဖြစ်လာတယ်အများကြီးအရင်တော့republican တွေက Mitch McConnell ကိုယ်တိုင်ကဟို democracy ကိုအားပေးတဲ့နဲ့ဒေါက်တာဆန်းစုကြည်ဆိုရအောင်အားပေးတဲ့နဲ့ဆိုပြီးတော့ reluctant ဖြစ်နေတယ်ဒါပေမဲ့အခု Mitch McConnell ကိုယ်တိုင်ကသူ့ရဲ့ team တစ်ခုကို Bangladesh refugee camp ကိုပို့တယ်ပို့တာဆိုတာအဲ religious freedom issue ကြောင့်ဆိုပြီးတော့ဖြစ်လာတာပေါ့နောက်တစ်ဖက်မှာ democrat တွေအားလည်း human right issue ဆိုပြီးတော့ဒါကိုကင်တွယ်တဲ့အချိန်မှာနှစ်ဖက်လုံးကနေဟိုမချမီမှာဘာမှ act ဆိုပြီးတော့တခု pass လုပ်လို့ရှိနေတယ်ဆိုတော့အခု senate မှာလည်း congress မှာတပြိုင်တည်းဒီတစ်ခါ introduce လုပ်တယ်အောက်လွတ်တော်နဲ့အထက်လွတ်တော်နှစ်ခုလုံးမှာနောက် treasury department မှာနည်းနည်းလေး bump တွေနည်းနည်းရှိနေတယ်အဲ့ဒီကိစ္စလေးတွေအဆင်ပြေသွားတဲ့ဆိုရင်အဲ့ဒီ complete sanction ဖြစ်ကိုဖြစ်လာနိုင်တဲ့အနေအထားတစ်ခုကိုစပြီးတော့မြင်လာတဲ့ဘောမှာရှိတယ်အခု
portland မြို့မှာနှစ်စဉ်ပြုလုပ်တဲ့Walk with refugees and immigrants ဒုက္ခသည်များရွှေပြောင်းအခြေချသူများနဲ့အတူလမ်းလျှောက်ကြဆူဆိုတဲ့လှုပ်ရှားမှုကိုမြို့တော်ဝင်ကောင်စီနဲ့အတူ Portland အများပြည်သူအပန်းဖြေရေးတာဝန်ရှိတဲ့အဖွဲ့အစည်းကဦးစီးကျင်းပတာဖြစ်ပြီးလူမှုအဖွဲ့အစည်းတွေနဲ့စီးပွားရေးကုမ္ပဏီစုစုပေါင်း30ကျော်တို့ကကူညီဝမ်းရံခဲ့ကြပါရဲ့ရှင်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်အခုဆက်လက်ပြီးတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ Washington မြို့တော်မှာကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုဥရောပပါလီမန်ဘာသာရေးဌာနရဲ့တဟဇာတဆုရှင်ပြင်ဦးလွင်ကအာရှအလင်းရောင်ဆရာတော်လေးတက်ရောက်ခဲ့ပါတယ်။ဆရာတော်ကို VOA စတူဒီယိုမှာကိုကျော်ကျော်သိန်းကရှောက်ထားမေးမြန်းထားပါတယ်ရှင
်။ဆရာကအခုဒီကြီးစင်ကဒီအမေရိကန်ပြည်တော်စုနိုင်ငံရေးဌာနကဦးစီးကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုလာတက်တားလို့ပြီးတော့အဲ့လိုတည်ထားပါတယ်။ဆိုတော့ဘာတယ်လောက်ကဆန်ညီလာခံကလည်းပဲ16ကနေပြီးတော့ဆိုဒီနေ့18ပေါ့လေ3ရက်လောက်တာပေါ့ဆိုတော့အရှင်ပြအဲ့ဒီညီလာခံကနေပြီးတော့ရာခဲ့တဲ့တွေးခဲ့တဲ့အတွေ့အကြုံလေးအချင်းကျုံလေးအရင်မြင်ကြပေးပါဗျအ
ဲဒီညီလာခံနေပြီးတော့ဘုံဘုံတို့ရတဲ့အတွေ့အကြုံတွေရပေါ့နော်ဘုံဘုံတို့ဒီဘဝတတ္တတာမှာတော့ပေါ့နော်အကြီးဆုံးတဲ့တကယ်ကိုအများဆုံးရတဲ့အတွေ့အကြုံတစ်ခုလို့ဘုံတို့ပြောလို့ရပါတယ်ဟိုတကဘာလုံးကလာချတဲ့လူထောင်ကျော်လောက်နဲ့နောက်တော့ဒီအမေရိကန်မှာပေါ့တကယ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရတယ်အဲနောက်တစ်ချက်ကလည်းပဲဒီပွဲမှာပေါ့ဒီဘာသာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မလွတ်လပ်တဲ့ပုဂ္ဂိုလ်တွေသူတို့ပြောတာဟောတာသူတို့တွေ့ကြုံတွေကိုနားထောင်ရတာပေါ့နော်အဲဖုန်းတို့ဗမာပြည်မှာဖြစ်နေတယ်ဆိုတာအသေးလေးတွေဆိုတာလည်းဖုန်းတို့ဟိုသိလာတာပေါ့နော
်သေးလေးတွေဆိုတာဗမာပြည်မှာဖြစ်တာတွေရအခုချိန်ထိဖြည့်ရှင်းလို့ဂိုင်းတွေ့လို့ရသေးတယ
်ရသေးတယ်ဗျရသေးတယ်ဗျအ
ရှင်ပြားကဒီနှင်းစီဖြူလှူရှာမှုပေါ့လေနှင်းစီဖြူဘန်တွေတခြားဘာသာဝဲတွေကိုနေရလှူရှာမှုမှာအဓိကပါဝင်ခဲ့တယ်လို့လည်းပြီးတော့ကောင်းကောင်းသိထားပါတယ်ဆိုတော့အရှင်ပြားဒီနှင်းစီဖြူလှူရှာမှုကိုအရှင်ပြားပါဝင်တဲ့အဓိကသဘောထားအရင်းခံလေးမြင်ကြပေးပါဗျအ
ဲဘုန်းကြီးရိုးရိုးလေးပါပဲသူတို့ဒီတောင်တကုံမှာဖြစ်တဲ့ပြဿနာကစင်္ဂိုင်းနေညမှာဖြစ်တယ်အဲ့စင်္ဂိုင်းနေညမှာဘုံဘုံကရန်ကုန်မှာစီဝေးတစ်ခုနေနဲ့စီဝေးရှိလို့ရောက်ခဲ့တာပေါ့အဲ16နေကြတော့မနေ့ပိုင်းနေ့လယ်ပိုင်းစီဝေးတွေပြီးတော့အဲညနေပိုင်းကြတဲ့ခါကျတော့ဘုံဘုံနားနေတော့ပဲဟိုကိုသက်ဆွေဝင်ကနေပြီးတော့ဘုံဘုံရေတောင်တကုံကိစ္စလေးတော့တပြို့တို့သွားပြီးတော့အားပေးမလို့ဘုံဘုံလိုက်အောင်မလားလို့ဘုံဘုံလှမ်းပြီးတော့ပေါ့နော်ဒီဖိတ်တာပေါ့နော်ရှောက်တာပေါ့ ေးအလုတ်ကလေးစီသေးတယ်ဒါရေလို့ဘုံကအလုတ်ကလေးပြီးရင်တော့လိုက်မှာပေါ့လို့အလုတ်ပြောလိုက်တာပေါ့အဲအဲ့ဒါနဲ့ပဲဘုံကအလုတ်ကလေးပြီးတဲ့အခါကျသူတို့ဒီလန့်ပြီးတော့ဘုံဆက်တော့သူတို့ကဘုံဘုံမလိုက်ဘူးဆိုတော့ကရုကကွဲထွက်သွားအဲဒါပေမဲ့ဘုံဘုံသွားမယ်ဆိုရင်တော့တပီတော့လိုက်ပုတ်မယ်ဖေဟာတပီတော့လည်းလိုက်မယ်ဆိုပြီးတော့အဲ့ဒါနဲ့ဘုံတို့သွားဖို့ကအစီအစဉ်ဆွဲလိုက်တာပေါ့ဒါပေမဲ့သူတို့ကဒီတခြားမီဒီယာတွေကိုလန့်ပြီးတော့သွားမယ်အစီအစဉ်လေးပြောလိုက်တော့ဘုံဘုံကမသွားသေးဘူးonline မှာကဒီအစီအစဉ်လက်တက်လာတာပေါ့ဟိုအစတုန်းကတော့ရိုးရိုးလေးနဲ့သွားမယ်ဆိုတဲ့ကိစ္စကသိပြီးတော့ထွေထွေထုထုတော့မဟုတ်ဘူးမသွားသေးခင်မှာ online မှာရောက်သွားတဲ့ခါကျတော့ရန်ကုန်မှာရှိကြတဲ့ဖုံဖုံရဲ့မိတ်ဆွေတွေကလန့်ပြီးတော့ပေါ့နော်အဆရာတော့ online မှာတော့တက်နေပြီဆရာတော့ကြွမယ်ဆိုတော့ဟုတ်လားတဲ့ဖုံဖုံကသူတို့ရှောက်မှသိတာမသိဘူ
း
ဟုတ်တယ်လို့ဆရာတော့တဲ့သိဆိုရင်းစာကောင်းမယ်ထင်တယ်တဲ့မကြွဲနေလို့မရဘူးလားတဲ့အဲ့ဒီ online တက်လိုက်လို့ကိုသွားကိုသွားမယ်အနေထားဖြစ်သွားပါကြီးကွဲဆိုပြီးတော့ဖုံဖုံသွားပြစ်သွားတာပါ
တင်ပါဗျာ
ဟုတ်လား
တောင်းတကုံဖြစ်ရပေါ်လေဒီဒီမတိုင်ကလေးပဲတခြားဖြစ်တယ်လေရှိဘူးလားအရှင်ပြားလည်းသိပြီးသားပါဖုံဖုံလည်းသိပြီးသားပါဆိုတော့အဲ့ဒါတွေရဲ့အခြေခံကဒီအမျိုးဘာသာသာသနာဆိုတဲ့အယူပေါ့အဲ့ဒီအယူကိုမှပို့ပြီးတော့ပြင်းထန်တဲ့အယူရှိတဲ့လူတွေရဲ့သဘောထားကနေစခဲ့တယ်လို့ဒီလိုအကြံပြုလို့နားလဲပါဆိုတော့တပည့်တော်ကဒီအမျိုးဘာသာသာသနာဆိုတာကိုတပည့်တော်တို့တပည့်တော်ကိုယ်တိုင်ရောမြန်မာနိုင်ငံသားတွေကိုတပည့်တော်ပရိသတ်တွေကိုဘယ်လိုနားလည်သင့်ပါသလဲဗျာ
။ဒီဟာကလည်းပဲအမျိုးဘာသာသာသနာဆိုတဲ့စကားကလည်းပဲအခုဒီနောက်ပိုင်းမှာပေါ့အရန်တွင်ကျလာတဲ့ဟာပေါ့။အဲဖုန်းတို့တမိုင်းမှာပြန်ကြည့်ကိုလိုနီခေတ်တုန်းကတော့ပေါ့နော်။ဒီနိုင်ငံသားကိုတော်လန်တဲ့ခါမှာဒီ WNC တွေစတာတွေပေါ်တော့မှာတော့ဒီဟာကိုသုံးခဲ့ဘူးတယ
်။တင်ပါ။
အခုဒီဟာထပ်ပြီးတော့သုံးတာသွားတွေ့ရတော့ပေါ့နော်အဲဘုံကအန်လဲအန်ဩတာပေါ့နော်ဟိုခင်မြန်နောက်ပြန်ဆုတ်သွားပြီလားပေါ့လေဟိုပိုးကြီးတိုးတက်လာမှာပေါ့ပိုးကြီးအမြင်ကျဲလာမှာပေါ့နော်ဒါကြီးကအမြင်ကကျင်းသွားပြီးတော့ဒါကြီးထပ်သုံးတော့ဘုံကပြုံးလဲပြုံးဖြစ်တယ်တကယ်တကယ်ကြတော့အမျိုးဘာသာသာသနာဆိုတာကတော့လူတိုင်းလူတိုင်းတယောက်ချင်းစီမှာအမျိုးရှိကြတာပဲလေသူကုတ်ကွယ်တဲ့ဘာသာရှိကြသူ့ဘာသာသာသနာရှိကြတာပဲအဲ့တော့အမျိုးဘာသာသာသနာလို့လုပ်မယ်ဆိုလို့ရှိရင်တော့ဟိုပြည့်စုံတဲ့စကားတော့မဟုတ်ဘူးအဲ့တော့ဘုန်းဘုန်းတို့ကဒီခေတ်ဒီကမှာကျတော့အမျိုးဘာသာသာသနာသုံးမယ်စားပေါ့နော်ဟိုနိုင်ငံသားအားလုံးဆိုတာမျိုးကိုသုံးရင်တော့ပိုလှတယ်လို့ဘုန်းဘုန်းကတော့ခံယူတာပေါ့ဗျာ
ဆိုတော့ဒီလိုအကောင်းထဲမှာအဲ့ဒါတက်ဆက်တဲ့အတွေ့ရောက်တာကဒီနိုင်ငံတော်အစိုးရပေါ့လေနောက်တစ်ခါအဓိကနိုင်ငံရေးပါတီကြီးတွေကပြီးခဲ့တဲ့ရွေးကောက်ပွဲအသီးသီးမှာလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးကြတဲ့အခါမှာဘုရားဘာသာဝင်တွေကလွဲလို့တခြားဘာသာဝင်တွေမပါခဲ့တော့ပါဗျာအထူးသဖြင့်တော့ပြီးတော့တည်းရဲ့ပြောရရင်တော့အစ္စလာမ်ဘာသာဝင်ဆိုတာမပါခဲ့တော့ပါပဲမပါခဲ့ဘူးလို့ပဲလုံးလုံးမပါခဲ့ဘူးလို့ပဲပြီးတော့လို့နားလည်ထားပါတယ်ဆိုတော့ဒါကအစိုးရနိုင်ငံရေးပါတီတွေပြီးတော့မြန်မာနိုင်ငံရဲ့တခြားကဏ္ဍတွေတခြားနေရာတွေမှာလည်းပဲရှိနိုင်ပါတယ်ဒီလိုအခြေအနေမျိုးကအဲ့ဒါကပြီးတော့ဒီမြန်မာနိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံငင်းငင်းချမ်းချမ်းသားသာသာရှိရှိအတူရှင်တွဲနေထိုင်ကြမယ်အားလုံးကလာလုံးကြုံနေဘေးကင်းနေလို့ခံစားစီရမယ်ဆိုတဲ့အခြေအနေမျိုးကိုဒီလိုမျိုးခွဲလိုက်ခြံလိုက်တဲ့အခါကျတော့အဲ့လူတွေကငါတို့မပါတော့ဘူးဆိုပြီးတော့စိုးရင်စိမ့်နေတိုင်းပြည်ရဲ့ငြိမ်းချမ်းတည်ငြိမ်ရေးနောက်သားစားတာဖြစ်မှာအထီးခိုက်ရှိနိုင်တယ်လို့ဒီလိုမြင်လို့ရပါသလားဗျာ
ရှားတာပေါ့ဟိုကိုကိုကိုပြန်ပြီးတော့စဉ်းစားကြည့်ပေါ့နော်ဟိုတကယ်ချင်းလေးငယ်ရောက်သွားကြတယ်ကိုခြံထားရင်ကိုဘယ်လိုခံစားရမလဲဆိုတာလေးပေါ့နော်အဲတခုခုတော့သူပေါ့နော်ဟိုဘာကောင်းလဲတော်လန်တာဒါမှမဟုတ်ရင်ပြဿနာမလောက်တာမလောက်နိုင်တောင်မှပေါ့အဲသူ့ရဲ့ဟိုမပြေမလည်တဲ့ပုံတော့မငြိမ်းချမ်းတဲ့မျက်နှာကြီးနဲ့ပေါ့နော်အင်းမလို့အဲမလို့ဆိုတာကြီးရရတော်တော်ကြီးပြဿနာကြီးပါပဲအဲ့တော့ဖုန်းဖုန်းတို့ဒီနိုင်ငံတစ်ခုတည်ဆောက်ကြတယ်ဆိုတာပေါ့နော်ဒီဘယ်ဆိုးရပဲဖြစ်ဖြစ်ပေါ့ဟိုပါတီတွေပေါ့နိုင်ငံရေးလောက်ကြတယ်ဆိုတာပေါ့နိုင်ငံရေးလောက်တယ်ဆိုတာလေလူမျိုးတစ်ခုတည်းမဟုတ်ဘူးဘာသာတစ်ခုတည်းမဟုတ်ဘူးနိုင်ငံသားအားလုံးအတွက်ကိုဟုတ်လားဆောင်းရှောက်ဖို့ဒါမှမဟုတ်ရင်ဟုတ်လားတခုခုပေါ့နော်အကျိုးရှိအောင်လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ကြတာဖြစ်တယ်နိုင်ငံရေးလုပ်တယ်ဆိုတာဘာသာတစ်ခုတည်းလည်းမဖြစ်အောင်နိုင်ငံလူမျိုးတစ်ခုတည်းလည်းမဖြစ်အောင်အဲ့လိုဆိုလို့ရှိရင်တော့နိုင်ငံရေးလုပ်တာမဟုတ်ဘူးသူအကြမ်းဖက်သမားလို့တောင်ပြောလို့ရတယ်လို့ဖုံးဖုံးကတော့သုံးသပ်တယ်ဗျာသက်လား
မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်အများစုရှိတဲ့နိုင်ငံပေါ့တခြားဘာသာဝင်တွေလည်းရှိတယ်ဘာသာဝင်တွေလည်းရှိတယ်လူမျိုးတွေလည်းတည်တည်ရှိကြတယ်ဒါပေမဲ့မြန်မာနိုင်ငံလိုဗုဒ္ဓဘာသာဝင်အများစုရှိတဲ့နေရာမှာဘုရားဘာသာကိုလွှမ်းမိုးပြီးတော့တခြားဘာသာတစ်ခုကဩဇာလွှမ်းမိုးမယ်တခြားဘာသာတစ်ခုကကြီးစိုးသွားမယ်တခြားဘာသာတစ်ခုကအုပ်စိုးသွားမယ်အန်ဒရယ်ရှိနေတယ်ဆိုပြီးတော့ပြောဆိုကြတာတွေတပြီးတော့ကြားဘူးပါတယ်ဗျအဲ့လိုအန်ဒရယ်တကယ်ရှိနေတယ်လို့ရှင်ပြကိုယ်တိုင်ရောမြင်မိပါလားဗျ
မရှိပါဘူး โอ้ดีกี่ดีกันวะท่าฮีดีอ่ะไม่ใช่หรอกเนี่ยชีชีตรงอ่ะลงเงินเนี่ย300ลောက်กะปองเนาะผิดสินเนี่ยโหทีนี้ดีอายุโหปองเนาะฉะไปတော့ปองเนาะโหพุทธบาทาผิดจาได้ปกกฎนี่ปองอุทุทะเพียงพุทธบาทาฤทธิ์แท้มาปองโหยูทาราเนี่ยปองตึกไปတော့ปองเนาะโหสาผัดอาเนราแลตะบายปองเนาะตุ้ยขုံกูอาเนราแลตะบายปองအဲ့ဒီလိုပုံကိုယ်တွေကလည်းပဲဟိုဘာသာသီးသီးမှလည်းရှိပါတယ်ရှိကြပါတယ်အဲအဲ့ဒီပုံကိုယ်တွေကိုတော့ဒါမျိုးလေးတွေနဲ့ဟိုဘာခေါ်မလဲထည့်လိုက်မယ်ဆိုလို့ရှိရင်လူတွေကတုံ့လုပ်ကြတယ်ဟိုဒါတွေကဒီကိတ္တကံပါတကယ်လည်းမရှိပါဘူးတကယ်လည်းမဖြစ်နိုင်ပါဘူးပြန်စဉ်းစားရင်ပြောင်းပြန်စဉ်းစားလို့ရှိရင်ပို့ခုဘာသာငယ်လေးတွေပို့ပြီးတော့ကြောက်အောင်ပါပေါ့ဘာဖြစ်လို့လဲဆိုတော့ဟိုကြီးတာနဲ့ငယ်တာနဲ့ပြိုင်လောက်ကြမှာဆိုရင်ကြီးတာပဲပို့ပြီးတော့ဝါလို့ရတာပေါ့လေ
အစွန်းရောက်အမြင်အစွန်းရောက်အယူပေါ့လေဒီကအပြင်ဘာသာရေးလူမျိုးရေးနဲ့ပတ်သက်လို့အစွန်းရောက်အမြင်အစွန်းရောက်အယူအတိဟာရဲ့အန်ဒီရဲ့ကရောပြီးလို့လို့လက်ရှိမြန်မာနိုင်ငံမှာဘလောက်ထိကြီးမားနေတယ်လို့ရှင်ပြန်မြင်မိပါလေဗျာ
မြန်မာလူမျိုးတွေကပေါ့နော်ရိုးရိုးလေးတွေနဲ့တိမ်တိမ်မွေးမွေးလေးတွေနဲ့ကြောက်တတ်တဲ့လူတွေဗျာရုံကန်ကန်တာတိတ်ကြောက်တတ်တာဟုတ်လားဟိုတကူဖုန်းတို့ဒီ80ပဲဖြစ်ဖြစ်ရှိပါကြောင်ပဲဖြစ်ဖြစ်ပေါ့နော်ဟိုတနက်လေးတစ်ချက်ဖောက်လိုက်ရင်ပေါ့နော်ညစွာသောလူတွေတဲ့အနေငယ်လောက်ပဲကြံတာတော့တွေ့ရတာပဲလေဟိုတိတ်ပြီးတော့ဟိုဘာကောင်မလဲရုံကန်ကနာတို့ဟိုဖန်စီခံမှာတိတ်ချောက်ကြပါတယ်အဲ့တော့ဥပဒေစိုးမိုးအောင်ပေါ့တရားဥပဒေစိုးမိုးအောင်လုံနိုင်ခဲ့မယ်ဆိုရင်တော့ဒါဘာမှစိုးရင်စရာမရှိပါဘူ
းဒေါ်ရပြင်းထန်တဲ့လူတွေရဲ့အတန်နဲ့သဘောထားမပြင်းထန်ဘူးဟလာသဘောထားအလေလက်ဝါရသဘောထားပြော့ပြောင်းနေလို့ပဲဆိုတော့အဲ့လိုလူမျိုးတွေရဲ့အတန်ဆိုရင်သဘောထားပြင်းထန်တဲ့လူတွေရဲ့အတန်ကပူကျဲပါတယ်ဗျာသဘောထားပြင်းထန်တဲ့လူတွေရဲ့အတန်ပူကျဲတော့လူတွေကပူနလူတွေနားထဲကိုပူကြားတယ်လူတွေနားထဲပူကြောက်တယ်အဲ့တော့လူတွေကြားထဲမှာစိုးရင်လေဒါကြီးကဒီလူကြီးဖြစ်နေပြီလားဘယ်လောက်စိုးနေပြီလားလို့စိုးရင်လေဆိုတော့ဘာကြောင့်သဘောထားမတင်းမာတဲ့သဘောထားမှန်မှန်ကန်ကန်မျက်မျှတတ်တာလည်းမှရှိတဲ့လူတွေကသဘောထားပြင်းထန်တဲ့လူတွေလောက်အတန်မကျဲကြတာလေဗျာ
ဒါသဘောထားတစ်ခုပဲဗျာတကကြီးကဟိုဖုန်းနှိုင်းတာတော့ရိုင်းလိမ့်မယ်လို့တော့မအောင်မိပါနဲ့ဗျဟိုခွေးယူနဲ့ခွေးကောင်းဆိုလို့ရှိရင်လေဟိုခွေးယူကတော့တွေ့ရကြိုက်ပါဗျဟိုခွေးကောင်းကတော့မကြိုက်ရဘူးဗျဘာလို့ကြိုက်ရင်အားနေသူကကြိုက်လဲသူပြန်ပြီးယူမှာပဲကိုကောင်းကြိုက်လဲသူကပြန်ယူမှာဆိုတော့ထိမ့်သိမ့်သိမ့်ရှိတာပေါ့ဗျဟိုလားဒီလိုပါပဲသဘောထားပြင်းထန်တဲ့ပုံကိုယ်တွေကတော့ဟိုကြက်ကြက်လောင်လောင်နဲ့လောက်ကြပြောကြဆုတ်ကြရတာသဘာဝပါပဲဒါလည်းပဲမြန်မာနိုင်ငံမှာတော့ဟိုဒီလိုမျိုးသဘောထားတင်းမာတဲ့ပုံကိုယ်တွေပေါ့အခွင့်အလားရဖို့ဆိုတာပေါ့သူ့နောက်ကဟုတ်လားနော်ဟိုဗာအကောက်ပေးထားတဲ့အဖွဲ့အစည်းရှိလို့ဒါလည်းလောက်ချက်ကြင်ညာပြောချက်ဆိုကြရတာပါတကယ်တော့မြန်မာနိုင်ငံမှာအဲ့လောက်ကြီးထိပေါ့နော်ဟိုအစွန်းရောက်တဲ့အနေထားမျိုးအခွင့်အရေးမျိုးပါဟိုပင်ကူအပြင်လည်းပဲဖြစ်လစ်ဖြစ်တာမရှိဘူးသူကအားကိုးလေးရှိရင်တော့ဖြစ်တတ်တယ်ဗျာကြား
ဟုတ်
ကဲ့အကူလေးရှင်းတော့ဖြစ်တတ်တယ်အဲအမားတော့ဖုန်းတို့သဘောထားမတင်းမာတဲ့ပုံကိုယ်တည်းရိုးရိုးလေးပြောလေတွမ်းမှုသွားနိုင်ပါတယ
်ဟ
ိုသူတို့လောက်အင်အားစိုက်เสียမလို့ပါဘူးဒါပေမဲ့ဟိုသူတော်ကောင်းဓမ္မသူတော်ကောင်းပုံကိုယ်တွေရဲ့သွားနှုတ်ကပေါ့နော်သူကအေးအေးချမ်းချမ်းငြင်းငြင်းချမ်းချမ်းနဲ့သွားကြတဲ့ခါကျတော့လူလောကကြီးကတော်တော်များများပါပေါ့နော်ဒီပြင်းထန်တဲ့ဟိုဘာကောမလဲဟိုသဘောထားဟိုပြင်းထန်တဲ့ပုံကိုယ်တွေနဲ့တတကြတဲ့လူတွေအားကောင်းတာပုံများတယ်ဗျဟု
တ
်ပါဗျာဟုတ်လားဟိုရိုးရှင်းချင်းလေးပြောမယ်ဆိုရင်တွေးတတ်တဲ့လူတွေအားကောင်းတဲ့နိုင်ငံမှာဆိုရင်တော့ဒါဟိုရည်စရာလေးပတ်ဖြစ်မှာပေါ့တွေးတတ်တဲ့လူတွေအားနေရင်တော့ပေါ့နော်သူတို့ဘက်ကအားကောင်းသွားတတ်ပါတယ
်တင်ပါဗျာရှင်ဗျာပြည်ရေးကိုကိုယ်တိုင်ကြောက်ရအောင်ဒီဆိုရှင်လေး
တနင်္လာနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါမကြခင်မှာတော့ဒုတိယပိုင်းနိုင်ယူဘက်ကိုဆက်လက်ထုတ်လွှင့်မှာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့9နာရီထိဆက်လက်ထုံးလွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရမှာပါအခုတော့အရင်ဆုံးဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှု NLD ဘာလို့ကျင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်နေမှာပါမတ်စုမွန်ကပါဝင်ကူညီထားပါတယ်ရှင
်အခုရဲ့ပိုင်းနိုင်ငံရေးအသိုင်းအဝိုင်းကြားမှာအပြောအများဆုံးကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအကြောင်းပါပဲ2008ဖွဲ့စည်းပုံကိုလေ့လာသုံးသပ်ဖို့လွှတ်တော်ကနေဖွဲ့စည်းပေးထားတဲ့45ခုကော်မတီဟာသူတို့ရဲ့အစီရင်ခံစာလွှတ်တော်တင်ပြီးသွားပါပြီတိတ်မကြခင်ဒီအစီရင်ခံစာကိုလွှတ်တော်ကနေဆွေးနွေးအတည်ပြုပြီးရင်ဖွဲ့စည်းပုံပြင်ဖို့နောက်ထပ်လုပ်ငန်းစဉ်တွေဆက်ပြီးလုပ်ကြရပါဦးမယ်ဒါပေမဲ့လွှတ်တော်တွင် NLD ဦးဆောင်ပြီးအကောင့်ထဲပေါ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတပ်မတော်ဘက်ကပြောဆိုထားသလို45ခုကော်မတီမှာပါဝင်ပေမဲ့ဖွဲ့စည်းပုံတွေကဘာတွေပြင်ကျင်နေဆိုတာဘလို့မှတ်ချက်မျိုးမှပေးမထားပါဘူးဒါတွေမကလွှတ်တော်ထဲကတပ်မတော်သားကိုယ်စားလှယ်တွေရဲ့ခေါင်းဆောင်လို့လည်းပြောနိုင်တဲ့ဗိုလ်မှူးချုပ်မောင်မောင်ကဖွဲ့စည်းပုံပြင်ဖို့အတွက်ပေးထားတဲ့အကြံပြုချက်တွေများလွန်းနေတယ်ဒါကြောင့်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံအတွက်အန္တရာယ်ရှိနေတယ်ဆိုတာမြင်သာတယ်ဆိုပြီးပြောဆိုလိုက်ပါတယ်ဘလို့အန္တရာယ်ရှိလာနိုင်လဲဆိုတာကိုတော့သူကရှင်းမပြခဲ့ပါဘူးလက်ရှိလွှတ်တော်ထဲမှာ NLD ကဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံပြင်ရေးဘလို့အကျိုးရလဒ်တွေရလာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
တကယ်တော့လွှတ်တော်ထဲမှာ NLD ပါတီကဦးဆောင်ပြီး2008ဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်နေတဲ့ပုံစံဟာအစ်စ်အစံတော့မဟုတ်ပါဘူးအရင်သမရဦးသိန်းစိန်ဆိုရလက်ထက်လွှတ်တော်အကြီးအကဲသူရဦးရွှေမန်းနဲ့ပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးတော့လွှတ်တော်ကဆောင်ရွက်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်ကိုပုံတူကူအကောင့်ထဲပေါ်နေတယ်လို့တောင်ပြောနိုင်ပါတယ်လုံနီးလုံဟန်တွေနည်းနည်းပါပါကွဲတာကနေလွဲလို့အရင်ကလုတ်ခဲ့တဲ့အတိုင်း2008ဖွဲ့စည်းပုံစီစစ်လေလာသုံးသက်ရေးကော်မတီတစ်ခုဖွဲ့အစီရင်ခံစာရေးလွှတ်တော်တင်လွှတ်တော်ကနေအတည်ပြုနောက်တစ်ဆင့်2008ဖွဲ့စည်းပုံကိုပြင်ဆင်တဲ့ဥပဒေမူကြမ်းတစ်ခုရေးပြီးတော့မှဖွဲ့စည်းပုံအခန်းစနစ်ပါတဲ့အတိုင်းဥပဒေကြမ်းကိုလွှတ်တော်တွင်တင်ပြီးဆွေးနွေးနောက်ဆုံးတစ်ခုချင်းစီကိုမဲခွဲဆုံးဖြတ်အဲ့ဒီနေ့အတိုင်းသွားနေတာပါလက်ရှိလွှတ်တော်အတွင်းမှာရွေးကောက်ခံပါတီအသီးသီးကနေပြင်ဆင်လိုပါတယ်ပယ်ဖြတ်လိုပါတယ်ဖြည့်ဆွတ်လိုပါတယ်ဆိုပြီးတင်ပြထားတဲ့အချက်က3965ချက်အထိရှိနေတာကိုလည်းဝေဖန်တာတွေရှိနေပါတယ်အဲ့ဒီလောက်များတာတွေနဲ့ဘလို့လုတ်ပြီးဥပဒေကြမ်းတစ်ခုရအောင်ရေးဆွဲမလဲပေါ့တကယ်တော့သူရဦးရွှေမန်းလက်ထက်ပြည်ခိုင်ဖြိုးပါတီကလှုပ်တဲ့ဖွဲ့စည်းပုံပြည်ရေးလုပ်ငန်းစဉ်မှာလွှတ်တော်တွင်နိုင်ငံရေးပါတီတွေတင်တာမကပြင်ပပြည်သူလူထုစီကပါအကြံဉာဏ်တွေပေးကြဖို့ဖိတ်ခေါ်တာမျိုးလုပ်ခဲ့ပါသေးတယ်။အဲ့ဒီအခါပေးလာတဲ့အကြံဉာဏ်အချက်လက်ပေါင်းတောင်းနဲ့ချီရှိခဲ့တယ်လို့တော့ဆိုကြပါတယ်။ဒါတွေအားလုံးကိုကော်မတီကကင်တွယ်ပြီးတော့နောက်ဆုံးဥပဒေကြမ်းတစ်ခုပြုစုနိုင်လိုက်တာပါပဲ။
လက်ရှိလွှတ်တော်တွင် NLD ပါတီရဲ့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းမှုမှာပထမအဆင့်ရွေးကောက်ခံနိုင်ငံရေးပါတီအသီးသီးရဲ့သဘောထားတွေကိုစုစည်းနိုင်ခဲ့ပါတယ်။အစီရင်ခံစာပါအချက်တွေရအကြံပြုချက်အများဆုံးတင်သွင်းခဲ့တဲ့ပါတီကတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဖြစ်ပြီး1112ချက်ဖြစ်ပါတယ်။ရခိုင်မျိုးသားပါတီကတော့858ချက်တင်သွင်းပြီးဒုတိယအများဆုံးဖြစ်ပါတယ်။လွှတ်တော်ထဲမှာအင်အားအကောင်းဆုံးလက်ရှိဖွဲ့စည်းပုံပြင်ရေးကိုဦးဆောင်နေတဲ့ NLD ကတော့173ချက်အကြံပြုခဲ့ပြီးပြည်ခိုင်ပြိုးပါတီကတော့10ချက်ပဲတင်ခဲ့တာပါဒီချက်လက်တွေအများပြည်သူကိုထုတ်ပြန်ပြီးဖြစ်တဲ့အတွက်ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်သူတွေသွယ်ဝိုက်သောအဖြစ်ပြည်သူလူထုအနေနဲ့2008ဖွဲ့စည်းပုံကိုဘလောက်ပြင်ဆင်ကျင်နေတယ်ဆိုတဲ့စံတဲ့သဘောထားတွေပေါ်လွင်သွားစေခဲ့ပါတယ
်အရင်အတိတ်ကာလတစ်လျှောက်လုံးတက်မတော်ခေါင်းဆောင်တွေနဲ့ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေပြောနေတဲ့2008ဖွဲ့စည်းပုံဆိုတာနိုင်ငံရေးသမားတွေအပါအဝင်လူရန်စားအလွှာအသီးသီးရဲ့သဘောထားစာနာတွေကိုအခြေခံပြီးရေးဆွဲထားတာ တတိုင်းမျိုးလုံးကအုံအုံကြွကြွထောက်ခံထားတာဆိုတဲ့မဟုတ်မမှန်လုံးကျန်ဝါဒဖြန့်ချက်တွေကိုလည်းတရားဝင်အဖြစ်ဏီကုန်းချုပ်သွားစေခဲ့ပါတယ်။ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေကတော့အခုလောက်ရက်တွေကိုဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့အကြောင်းပြပြီးဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့သဘောထားထုတ်ဖော်ပြောဆိုတာတွေကိုရှောင်လွှဲသွားခဲ့ကြပါတယ်။တကယ်တော့အရေးစစ်အာဏာရှင်တွေစိတ်တိုင်းကျရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာမေးခွန်းတစ်ခုမဟုတ်တော့ပါဘူး။အထူးသဖြင့်ဒီ2008ဖွဲ့စည်းပုံနဲ့သာဆိုရင်ဗမာလူများစုနဲ့တိုင်းရင်းသားတွေအကြားပြည်လည်မှုရမှာမဟုတ်ပဲပြည်ရင်းစစ်မီးကိုလည်းနှိမ့်သက်နိုင်မှာမဟုတ်ပါဘူးအဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ခံအစိုးရအနေနဲ့နိုင်ငံစည်းဝါးဖွံ့ဖြိုးတိုးတက်အောင်အကောင့်ထည့်ဖော်ဖို့အတော့ကိုခက်ခဲနေပါလိမ့်မယ်နောက်ထပ်ပြဿနာကြီးတစ်ခုက2008ဖွဲ့စည်းပုံကြောင့်တပ်မတော်ခေါင်းဆောင်တွေကိုနိုင်ငံရေးမှာပါဝင်ပတ်သက်နေစေပြီးတိုင်းပြည်နဲ့ပြည်သူကိုအကာအကွယ်ပေးမဲ့ professional တပ်မတော်သားစိတ်ဓာတ်ပြတ်ပြားစေပါတယ်တဆတ်တဲ့တက်မတော်ကိုခိမိတက်မတော်ဖြစ်အောင်တိဆောက်ရေးအင်းကြီးချင်းတွေကလေးစားခန့်ညားရတဲ့တက်မတော်တိဆောက်ရေးအပိုင်းတွေမှာလည်းအာရုံစေပါတယ်ဒီအတွက်မေကွန်ကတော့2008ဖွဲ့စည်းပုံကိုဘယ်လိုပြင်ကြမလဲဆိုတာပါပဲ NLD ဟာရွေးကောက်ပွဲမဲဆွယ်ကာလတုန်းကအာဏာရလာရင်ဖွဲ့စည်းပုံပြင်မယ်လို့ရဲရဲကြီးကတိပေးပြီးတက်လာတာပါ2008ဖွဲ့စည်းပုံအခန်းစနစ်ပါပြင်ဆင်ရေးအပိုင်းကိုကြည့်လိုက်ရင် NLD နဲ့တက်မတော်နှစ်ဖက်သဘောတူညီမှုရရင်ဘယ်အချက်ကိုမဆိုပြင်နိုင်ပါတယ်ဖွဲ့စည်းပုံပြည်ရေးလွှတ်တော်ပြင်ပမှာနှစ်ဖက်ဆွေးနွေးသဘောတူညီမှုတွေရတာတွေဥပဒေချမ်းရေးပြီးလွှတ်တော်ထဲတင်ရင်အတော့ကိုလွယ်ကူတဲ့အောင်မြင်မှုရမယ်ဖွဲ့စည်းပုံပြည်ရေးနီလန်ဖြစ်မှာပါဒါပေမဲ့လည်းအဲ့လိုဖြစ်ဖို့တက်မတော်ခေါင်းဆောင်တွေဘက်ကညှိနှိုင်းမှုကိုလက်ခံဖို့ဖွဲ့စည်းပုံတွေကပြင်သစ်တာတွေကိုပြင်ဖို့သဘောထားဆန္ဒရှိဖို့တော့လိုပါလိမ့်မယ
်အခုတော့ NLD ကဖွဲ့စည်းပုံပြင်မဲ့ဥပဒေချမ်းတစ်ခုရဖို့ကြိုးစားနေပါပြီဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဥပဒေချမ်းပါဘယ်အချက်ကိုမဆိုတက်မတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာမှာမဟုတ်ပါဘူး။သူရဦးရှင်မလက်ထက်ပြည်ခိုင်မျိုးပါတီကဦးဆောင်ပြီးလုပ်တဲ့ဖွဲ့စည်းပုံပြင်ရေးတောင်ဘာရလမထွက်မလာတာနမူနာပါပဲ။အခုလက်ရှိ NLD ပါတီရဲ့သဘောထားကိုလေ့လာကြည့်ရင်တကယ်ကိုလက်တွေ့ကျကျဖွဲ့စည်းပုံပြင်နိုင်ရေးထက်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ကဘယ်လိုသဘောထားရှိတယ်ပြည်ခိုင်မျိုးပါတီဘယ်လိုသဘောထားရှိတယ်အခြားတိုင်းသားပါတီတွေဘယ်လိုသဘောထားရှိတယ်တပ်မတော်ဘက်ကတော့ဘယ်လိုသဘောထားရှိတယ်ဆိုတာမှတ်တမ်းမှတ်ရနဲ့တကွတိုင်းသားပြည်သူတွေနဲ့နိုင်ငံတကာကိုပြသချင်တာအဓိကဖြစ်ပုံရကြောင်းပ
ါဒါကတော့ဦးစီးသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ပါရှင်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာလဲဒီဖွဲ့စည်းပုံပြင်ရေးကိစ္စဆွေးနွေးဖို့ရှိတယ်ဆိုတာအသိပေးပါရစေရှင်
ရရှိမှာပြဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစီအစဉ်စာကိုအခုဇူလိုင်22ရက်နေ့တနင်္လာနေ့ကလွှတ်တော်တွေမှာပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ် NLD ပါတီရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ကနေပြီးတော့ဘလောက်ထိစွမ်းဆောင်နိုင်မလဲဘလောက်ထိလူတွေမျှော်လင့်ထားကြပါလဲသရရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစည်းအဝေးထုတ်လင်းတဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923283554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမဲ့တော့ရှင်ကိုကျူးလွန်ပါတယ်ခင
်ကုသညုံစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုဆက်လက်ထုတ်လွှင့်မှာပါ
ရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE ရဲ့တိတ်ချစ်သောရရှင်တွေအတွက်မေတ္တာတည်လက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြေးပေးတော့မှာဖြစ်ပါတယ်เนาะအခုအရင်အောင်ဆုံး VOE သောရရှင်တွေ Messenger ကနေပြီးတော့စာရေးပို့လာကြတာတွေကိုပြန်ကြားပေးသွားခြင်းပါတယ် လင်းနေရယူသွားတဲ့မိုးတိမ်ဆိုတဲ့တော်ရရှင်ဒီနာမည်လည်းမကြားခဏတော့ကြားရတဲ့ပါတယ်နော်သူက messenger ကနေပြီးတော့အမြဲတမ်းစာရေးတတ်ပါတယ်သူကမင်္ဂလာညချမ်းမှာ view view နေ့စဉ်သတင်းတွေတင်ပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နေ့စဉ်နားဆင်အားပေးနေတဲ့တော်ရရှင်မှာ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကိုယ်စိတ်နှစ်ဖြာကျန်းမာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်ကျွန်တော်ကထိုင်းကနေပြီးတော့နားထောင်နေတဲ့ပရိသတ်ပါတယ်ဟုတ်ကဲ့ပါသိနေပါပြီနာမည်အရင်ကလွဲလို့သိနေပါပြီနော်ဘာလို့လဲဆိုသူရဲ့ Facebook account နာမည်ကတော့ဒီခုနပြောသွားသလိုပဲလင်းနေရယူသွားတဲ့ modem ဆိုပြီးခက်ဆန်းဆန်းပေးထားလို့ပါ Messenger ကရေးလာရင်နောက်ထပ် Facebook account ပိုင်းရှင်တော်ရရှင်ကတန်စင်အလှပန်းမျိုးတရားပါတဲ့သူရဲ့ Facebook account နာမည်ဖြစ်ပါတယ်မိတ်ဆက်ချင်းလို့ပါတတင်းနေအကုန်နားထောင်ပါတယ်ဟုတ်ကဲ့ View မြန်မာအစီအစဉ်တွေကိုအခုလိုအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေပါစေနော်ရင်ဖွင့်ကျင်လို့ပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့ကြော်ကြော်ဖြစ်ပါတယ်။သူကဘကိုးတိုင်းဒေသကြီးရေးသားရှင်မြို့နယ်မြို့လားမြို့အမှတ်၅တကြားဆက်ရုံကိုရောင်းချနေတဲ့ကြံတောင်သူတွေကြံရောင်းချရမှာအခက်အခဲဖြစ်နေပါတယ်။ဘယ်ကိုတိုင်ကြားဖြေရှင်းရမလဲ။ VOA သတင်းဌာနအကူအညီတောင်းခံပါတယ်ဟုတ်ကဲ့။အခက်အခဲကိုဒီမှာစာရေးပြီးရင်ဖွင့်နိုင်ပါတယ်နော်။ဒီကတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားထောင်ရင်းနဲ့သူတို့ရဲ့ကိုယ်ပိုင်ယူဆချက်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနိုင်ငံရေးရာကိစ္စတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ရင်ဖွင့်လာတဲ့စာတွေကိုလည်းဖော်ပြပေးသွားချင်ပါတယ်။ကျမတို့တင်ဆက်ပေးတဲ့သတင်းတစ်ခုကိုနားဆင်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးရေးသတင်းဖြစ်ပါတယ်။အဲ့ဒီသတင်းကိုနားဆင်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့စစ်တွေကပါသူကတာစွာရခိုင်ဆိုတဲ့တော်ရရှင်မှာသူမေးလာတဲ့အချက်ကတော့
ရခိုင်ပြည်နယ်စီးပွားရေးမှာရခိုင်ပြည်ကပေးရမှာလား။ဒါမှမဟုတ်ရခိုင်ပြည်ကိုပေးမှလာရှင်းရှင်းလင်းလင်းသိကြပါတယ်ကြောက်ဖြူစီးပွားရေးဆောင်မှာတော့တရုတ်ပြည်ကလူအလုံးအင်းနဲ့လာပြီးအကုန်ယူသွားတာပါပဲနိုင်ငံဖွံ့ဖြိုးတိုးတက်လာရင်ပြည်တွင်းတည်ရန်စာတကုန်သွားပါလိမ့်မယ်မြေအောက်ကနှုတ်ပြီးရင်မြေပေါ်ကိုပြစ်လိုက်တာကြောင့်မြေပေါ်မြေအောက်ကုန်သွားပါပြီ
ဒါကတော့သူကကြောက်ဖြူစီးပွားရေးဆောင်မှာကြုံနေရတဲ့အဖြစ်ကြောင့်ဒီရခိုင်ဖွံ့ဖြိုးရေးအတွက်လှုံ့ဆော်နေကြတာကိုလည်းစိုးရိမ်နေတဲ့ပုံနဲ့ရေးပို့လိုက်တာဖြစ်ပါတယ်ဟဲဇန်မတဲဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ပါဝင်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင
်မြန်မာနိုင်ငံအရေးမှာစစ်တပ်ကအစဉ်တစိုက်ပါဝင်လာတာကြောင့်မြန်မာဒေတာရင်းနဲ့ကဘာမှာအနှိမ့်ကြဆုံးစီးရင်ကိုရောက်နေပြီဆိုတာကိုအနှစ်60သမိုင်းကတက်တည်ထူနေပါတယ်ဒါကလုံးဝညှင်းလို့မရတဲ့ကိစ္စပါဒီချက်ကိုအခုထိလက်မခံပဲနိုင်ငံရေးမှာတက်မရောမပိုင်မဖြစ်ဘူးဆိုတဲ့အယူဆကိုဆက်လက်စုပ်ကိုင်ကတမရောကနိုင်ငံရေးမှာဆက်ပါနေရင်တော့မြမနိုင်ငံရေးဟာဘရော့မှာဖြောင်ပြီးမှမထင်ပါဘူးစစ်တပ်ကဘာချွင်းချက်မှမရှိပဲနိုင်ငံရေးကစုပ်ခွာပေးမှပဲမြမနိုင်ငံကဖက်ဖက်ကတဖြည်းဖြည်းပြန်နလန်ထူပြီးတိုင်းရင်းသားတွေနဲ့ညီညာရင်းနဲ့တဖြည်းဖြည်းပြန်လည်တည်ဆောက်နိုင်မယ်လို့ယုံကြည်မိပါတယ
်ကုကူပန်ဆိုတဲ့တော်ရရှင်ကတော့အစိုးရနဲ့တိုင်းရင်းသားတွေကြားမှာညီညာရင်းနဲ့ပတ်သက်ပြီးတော့ဘလို့အလားအလာရှိတယ်လဲဆိုတာကိုသူရဲ့ထင်မြင်ယူဆချက်အခုလိုရေးလာပါတယ်ရှင
်မင်္ဂလာပါ VOA ရဲ့ကျွန်တော်ကတော့လက်ရှိအစိုးရနဲ့တိုင်းရင်းသားတွေကြားညဉ့်ညံရေးရဖို့မလွယ်ဘူးလို့ထင်ပါတယ်။စေအစိုးရဘက်ကညဉ့်ညံရေးလိုချင်ရင်လက်နဲ့ဆွံ့ရမယ်လို့ပြောလိုက်တာဟာဘယ်တော့မှညဉ့်ညံရေးမလုပ်တော့ဘူးညဉ့်ညံရေးမဖြစ်တော့ဘူးလို့ပြောလိုက်တာနဲ့တူနေပါတယ်။တိုင်းရင်းသားတွေကလည်းဘယ်တော့မှလက်နဲ့ဆွံ့မှာမဟုတ်ဘူးဆိုတာကျွန်တော်ရဲရဲကြီးပြောရပါတယ်။နောက်ပြီးတော့အစိုးရရဲ့ညဉ့်ညံရေးမူကဖက်ဒရယ်အသွင်ဆောင်မယ်ခွဲမထွက်ရလို့စစ်ဘုတ်ချုပ်တွေပြောလေပြောထရှိကြပါတယ်ဒီကိစ္စကတော့ကျွန်တော်တို့တိုင်းသားတွေကိုစစ်အစိုးရကဘယ်လောက်ထိအခွင့်အရေးပေးထားသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်မြန်မာအစိုးရနဲ့ပေါင်းစုပြီးနေကြည့်မယ်ထင်ထားသလိုဖြစ်မလာခင်ရင်တော့ကျွန်တော်တို့ခွဲထွက်လို့ကခွဲထွက်ခွင့်ပေးထားရပါမယ်အဲ့လိုပေးထားခြင်းအပြင်စစ်အစိုးရဟာတိုင်းသားတွေကိုအပေါ်စီးကနေမဆက်ဆံတော့ပါဘူးခွဲထွက်ခွင့်မရလို့တားမြစ်ထားတာဟာသူတို့တနေ့နေ့တစ်ချိန်ချိန်မှာငယ်မှုပြန်လာနိုင်တယ်လို့အသွင်ပြောင်းတဲ့ပုံတင်ညိုတွေဖြစ်လာနိုင်ပါတယ်ဖက်ဒရယ်မူကခွဲထွက်လို့ကခွဲထွက်သွားနိုင်ပေမဲ့ကွန်ဖက်ဒရိတ်မူကတော့တိုင်းသားတွေခွဲမထွက်နိုင်ဘူးလို့ထင်ပါတယ်ဘာလို့လဲဆိုတော့ပြည်နယ်မှာအာဏာရှိပြီးလုပ်ပိုင်ခွင့်လည်းရှိတာပေါ့တိုင်းသားတွေခွဲမထွက်ဖို့အလားအလာပိုများပါတယ်ဟုတ်ကဲ့ပါဒါကျွန်တော်အမြင်ကိုပြောတာပါ
ဒါကတော့တော်ရရှင်နေမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုသူတို့ထင်မြင်တဲ့အပိုင်းအတိုင်းလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးဆွေးနွေးလာကြတာဖြစ်ပါတယ်။ဟုတ်ကဲ့ပါအဲ့လိုမျိုးကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ပြောနိုင်အောင်လို့လည်းကျွန်မတို့တော်ရရှင်နေလွတ်လွတ်လပ်လပ်ပြောပြီးတော့တော်ရရှင်နေရေးပို့လာကြတဲ့စာတွေကိုကျွန်မတို့အထူးကြိုဆိုနေပါတယ်နော်။ကို
ုဆိုတဲ့သွားရှင်ကတော့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုတေချာလေးပြည့်ပြည့်စုံအောင်တင်ဆက်ပေးပါဆိုလို့ပြောလာပါတယ
် VOE ကိုအမြဲနားထောင်ပါတယ်အစီအစဉ်တွေကောင်းမွန်ပါတယ်တရက်လေးလိုက်အစီအစဉ်ကိုအချိန်တိုးတင်ပါတယ်ဘာကြောင့်လဲဆိုတော့ဆွေးနွေးချက်ကိုပြီးအောင်စုံအောင်နားထောင်ပေးပါ VOE ကကိုမတွေလိုအေယာကွန်လေးနဲ့မဟုတ်ပါဘူးထမင်းနဲ့မှန်သူတွေပါစကားတစ်ခွန်းကြောင့်ကဘာအသိစေနိုင်ပါတယ်စကားစာမဖြတ်သင့်ပါဘူးအကိုမတို့ဘာဆက်ပြောမလဲသိချင်ပါပါဒီသဘောပါပဲကိုချင်းစာတရားဖြင့်ကုသိုလ်ပြုနိုင်ကြပါစေ
။ဟုတ်ကဲ့ပါကိုကြီး။ဒီမှာလဲဟိုဒီကိုဦးလိုပဲတော်ရရှင်နေတော်တော်များများဒီကိစ္စနဲ့ပတ်သက်ပြီးတော့ဆော်ရကတက်ကြတိုင်းတန်းကြတာလဲရရှိပါရယ်နော်။ကျမတို့ဒီဘက်ကနေအတန်ဖြဲရတယ်ဆိုတော့ကလည်းကျမတို့ကအချိန်ကိုအတိအကျထုတ်လွှင့်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကအတန်မဖြတ်ဘဲနဲ့ဒီလူတယောက်တည်းကိုပဲဒီအရှိကြီးပေးပြောနေတာမျိုးဆိုရင်တော့တခြားသူတွေလည်းပြောခွင့်မကြုံလိုက်ဖဲနဲ့နောက်ပြီးတော့အချိန်ကလည်းကျမတို့ပြည့်သွားတဲ့အခါမှာသူတို့ရဲ့ဒီဂျိုရုဆလောင်ကနေအတန်တွေကလိုင်းကအလိုလိုပြတ်တောက်သွားတာဖြစ်ပါတယ်။တခြားအစီအစဉ်တွေလည်းကျမတို့အချိန်နဲ့ဟိုအစီအစဉ်ကြိုက်ထားသမျိုးထုတ်လွှင့်လို့မရပဲနဲ့အကုန်လုံးဒုက္ခရောက်ပြီးတော့စကားတန်လန့်ဆွေးနွေးဝဲတန်လန့်နဲ့ဒီရေဒီယိုအစီအစဉ်ကိုလက်ဆတ်တက်လိုက်ရတဲ့အခြေအနေကိုရောက်မှာပါ။ဒါကြောင့်မလို့ကျမတို့ကလည်းဖြတ်ရတာပါနော်။ကျမတို့ဒီအတန်ထုတ်လွှင့်နေတဲ့အများကြီးရှိတယ်ဆိုရင်တော့လည်းဘယ်သူပဲပါပြောပြောပြီးဆုံးအောင်ပြောပလိစေဆိုပြီးတော့ထားလို့ရပါတယ်။ဒီမှာဓာတ်ရိုက်လေးလိုင်းလေးလိုင်းပေါ်မှာဆွေးနွေးတာကအပြင်မှာအဲ့လိုကျင်းပတဲ့ဆွေးနွေးဝဲတွေနဲ့ကြွားချတဲ့အချက်ပဲဖြစ်ပါတယ်။ဒါကိုနားလည်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်နော်။ဒီတော်ရရှင်လိုပဲတခြားဒီကိစ္စနဲ့ပတ်သက်ပြီးမကြည်လည်တဲ့တော်ရရှင်နဲ့ရှင်လည်းကျမအခုရှင်းပြတာလေးကိုနားလည်သဘောပေါက်လက်ခံလိမ့်မယ်လို့ယူဆပါတယ်ရှင်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။တော်ရရှင်တယောက်မေးလာတဲ့မေးခွန်းတိုလေးကိုလည်းကျမဖြေပေးချင်ပါတယ်။ကိုရဲပါမက်ဆန်ဂျာကနေပြီးတော့လှမ်းပေးတာပါ။မက်ဆန်ဂျာကနေပြီးတော့လည်းလှမ်းပြီးတော့ဖြေပေးပါမယ်နော်။ VO ရဲ့ passing ကဏ္ဍကိုဘယ်လိုရှာလို့ရပါလဲတဲ့။ဟုတ်ကဲ့ဒီမှာကိုရဲကိုကျမပြန်ပြီးတော့မေးချင်တာကဒီအပတ်စဉ်ကဏ္ဍဆိုတာဘယ်နေရာမှာရှာခြင်းလဲဆိုတာကိုကျမမေးချင်ပါတယ်။အကြောင်းရင်းကတော့ကျမတို့စီမှာ VOA မြန်မာပိုင်း web စာမျက်နှာလည်းရှိတယ်လို့မျိုး VOA မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာလည်းရှိပါတယ်အဲ့တော့ဘယ်ဟာကိုတုံးတယ်ပုံမှန်မူတည်ပြီးတော့ကျမရဲ့အဖြေကတော့ကွဲပါလိမ့်မယ်တကယ်လို့ internet website VOA မြန်မာပိုင်းရဲ့ internet website ပုံမှာရှာခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့အဲ bamis.voanews.com ဆိုတဲ့ကျမတို့ internet စာမျက်နှာကိုတွားလိုက်ပါအဲ့ဒီကိုရောက်တဲ့အခါမှာပထမအဦးဆုံးတွေ့တွေ့ချင်းစာမျက်နှာမှာပဲအပတ်စဉ်ကဏ္ဍများဆိုတဲ့နေရာကိုတွေ့ပါလိမ့်မယ်ထိနှားမှာပါအဲ့တော့ထိလိုက်တဲ့အခါမှာရေဒီယိုလားဒါမှမဟုတ်ရင်လည်း TV လားရွေးချယ်လို့ရပါတယ်အဲ့မှာရေဒီယိုအပတ်စဉ်ကဏ္ဍနဲ့ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍတွားပြီးတော့ရှာလို့ရပါတယ်နော်ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍဆိုတာကတော့ကျမတို့ဒီနေ့စဉ်တင်ဆက်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာရောပြီးတော့စနေတနင်္လာမှာဆိုရင်တော့ကျမတို့ကဒီလိုမျိုးရုပ်မြင်သံကြားအစီအစဉ်တွေကြီးပဲတန်းစီပြီးတော့လွှင့်တာမလို့အဲ့ကအစီအစဉ်တွေရောကဏ္ဍတစ်ခုချင်းစီပြန်ပြီးတော့ခွဲပြီးတော့တင်ပေးထားပါတယ်ရေဒီယိုအစီအစဉ်လေးဆိုရင်လည်းကျမတို့မနေ့ညနေပိုင်းဒီမှာအပတ်စဉ်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရည်ညွှန်းတာဖြစ်ပါတယ်အဲ့မှာအစီအစဉ်နာမည်အလိုက်ဥပမာဆိုရင်မြမပြိကပေးစာများဓာတ်ရိုက်လေးလိုင်းအစီအစဉ်အဲ့တနေရာချင်းကိုတွားပြီးရွေးချယ်တဲ့အခါမှာဒီအပတ်စဉ်ထုတ်လွှင့်ပေးသွားတဲ့ခန္ဓာတွေကိုတော်တော်ကြာကြာအထည်ပြန်ပြီးတော့ရှာပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ Facebook စာမျက်နှာမှာတော့အဲ့လိုမျိုးကဏ္ဍတစ်ခုချင်းစီခွဲထားလို့မရပါဘူး။ဒါကြောင့်မို့နေ့အလိုက်ပဲဥမာကြာသာပတိနေ့ဆိုရင်တော့ကြာသာပတိထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍကိုတွားပြီးတော့နားဆင်လို့ရပါတယ်။ဒါမှမဟုတ်လည်းတနင်္ဂနွေနေ့ဆိုရင်တနင်္ဂနွေနေ့မှာထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍကိုရေဒီယိုအပတ်စဉ်ကဏ္ဍ၊ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍကိုလည်းအဲ့ Facebook မှာအဲ့ရက်မှာတွားပြီးတော့ကြည့်ရှုလို့ရပါတယ်။အဟောင်းကိုပြန်ရှာမယ်ဆိုရင်တော့အဲ့ထုတ်လွှင့်ပေးတဲ့ရက်စွဲအထိရောက်အောင်လို့ပဲတဖြည်းဖြည်းချင်းနဲ့ပြန်ပြီးတော့အနောက်ဘက်ကိုပြန်လှိမ့်ပြီးတော့ရှာရမှာဖြစ်ပါတယ်ရှင်။ကျမဖြည့်ပေးတဲ့အဖြစ်ကပြည့်စုံမှုရှိလိမ့်မယ်လို့ထင်ပါတယ်เนาะ။နားမလည်တာရှင်းလည်းပြန်ပြောဆက်ရေးနိုင်ပါတယ်ရှင်။တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းအခုဆက်ပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်เนาะ။ဟန်ကိုဖြိုးဆိုတဲ့တော်ရရှင်ရေးလာတာပါ။စီးပွားရေးလုပ်ငန်းတွေမကောင်းအလုပ်ကိုင်းနေလည်းမကောင်းလို့တော်တော်ဒုက္ခရောက်ကြရပါတယ်တဲ့။စာမေးပေးနဲ့ကျမတို့စကားပြောပြတဲ့တော်ရရှင်တွေလည်းဒါမျိုးတွေပဲညှိလာကြတာတွေ့ရပါတယ်။ Facebook ပေါ်ကစာမျက်နှာပေါ်မှာလည်းအဓိကလူတွေကစောင့်ဝင်နေရတဲ့အတွက်တော်တော်ကိုမပြေမလည်နဲ့ရုန်းကန်နေရတဲ့အနေအထားတွေကိုရှင်းဖွင့်လာတာအမြဲတမ်းတွေ့နေရပါတယ်။ဒီလိုအခြေအနေတွေတိုက်ဆိုင်မှုရှိလို့ရှင်းဖွင့်ခြင်းနဲ့ဆိုရင်လည်း VOE ကိုစာရေးကြပါလို့ဖိတ်ခေါ်ချင်ပါတယ်နော်။တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ကိုမကြောက်ရင်ပါပဲတေးလက်ဆောင်ထုတ်လွှင့်ပေးဖို့ရှိပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် burmese@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေသူတောင်းထားတဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။ရန်တိုင်းရှိုးဆိုတဲ့သောရရှင်မက်ဆင်ဂျာမှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါတယ်။အမတ်တရသချင်းလေးတောင်းခြင်းပါတယ်။30မြို့တဲဖြူကျေးရွာကကိုအေးမင်းအောင်တွေရမဲသိမြို့ပြားစီကျေးရွာကမောင်ရန်တိုင်းရှိုးကဖြိုးပြေဆုံးရဲ့လာရိတ်ဆိုတဲ့သချင်းလေးနဲ့မြတ်တာတေးလက်ဆောင်ပါခြင်းပါတယ်တဲ့အထူးကျေးဇူးတင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရည်လာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်တိုင်းဆိုကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့သချင်းလေးကိုအတူတူနားထောင်ကြည့်လိုက်ရအောင်ပါနော်ဖြိုးပြေဆုံးတည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေ
တာနလုံးသားရဲ့ဆန္ဒmuda kenes ka ba lu re main ngo ja yin le ku chi na lo pyon ni me ga ste bo te ma be nen lo te na lo ba ga ba te ma chi ne leBong kama tare chi twi ne Shin ta me ni ya twi de Yaw ma so be chin ni me Ma phye nai na twi de Chang da yin le Min si da na twi ni Chin na ta twi Ji ka ba mi de mashi re nya kan ta ne de ku ga ma ne bu sei da ya re ki ni shao kwa bo la ta chi pyo pu re kle le tiao lo ye ai nge re ga la ye kle da tam bo cha ba re
ပြေဆောင်တည်ဆိုထားတဲ့လာရိတ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်Om e do saung le shi me Nui ga do mye pu de Uche nai na rui de Chau cha yin le Min si da na rui ne Uche na ta chui Di ga ba mi re ma Min shi de niya Gan ta ne tu
မေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ပါရှင်အခုလို VOA မြန်မာပိုင်းအစီအစဉ်ကထုံးလွှင့်နဲ့တင်ဆက်တာတွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုတော့ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငိမ့်ချန်းကတင်ဆက်မှာပ
ါယူစီလန်နိုင်ငံကဆူရှိဆိုင်တစ်ခုမှာလာရောက်ဖုံးခိုနေတဲ့ပင်ကွင်းစုံတွဲတွေကိုဖမ်းဆီးဖယ်ရှားခဲ့ရပါတယ်မြို့တော်ဝဲလင်တန်မှာရှိတဲ့ယထာပူတာကဆူရှိဆိုင်ထဲမှာဝင်ပုန်းနေကြတာပါသူတို့ကျွဲကိုရဲတွေကပထမတစ်ခေါက်ဖမ်းဆီးပြီးပင်လယ်ထဲကိုပြန်လွှတ်ပေးခဲ့ပေမဲ့လည်းနောက်တစ်ခေါက်ပြန်ရောက်လာခဲ့တာပါဒီပင်ကွင်းစုံတွဲအကြောင်းတိုင်ကြားစာအရင်တုန်းကလည်းရပူးတဲ့အကြောင်းရဲတွေကသူတို့ Facebook စာမျက်နှာမှာထုတ်ပြန်ပါတယ် ပင်ကွင်းအများစုဟာအိမ်တွေရဲ့အောက်မှာအတိုက်ဆောင်နေလေးရှိပြီးတော့အခုလိုလူသွားလာများတဲ့ယထာဘူတာယုံကဆူရှိဆိုင်ကိုရောက်နေတဲ့ပင်ကွင်းနှစ်ကောင်ကထူးခြားတယ်လို့နယူးဇီလန်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကပြောပါရယ်။ဆူရှိဆိုင်ပတ်ရှင်တွေကဒီစပွဲအောက်တွေထဲမှာဝင်ပုံးနေတဲ့ပင်ကွင်းနှစ်ကောင်ကိုငားရည်နဲ့မြှားခေါ်ထုတ်ပြီးရဲတွေကဖမ်းဆီးခဲ့တာပါ။နယူးဇီလန်သဘာဝသားရဲကာကွယ်ရေးဥပဒေအရပင်ကွင်းတွေကိုကာကွယ်ပေးထားပြီးသူတို့ကိုဖမ်းဆီးနာချေအောင်လုပ်ရင်ဥပဒေအရအရေးယူလို့ရပါတယ်။ဒါကြောင့်ရဲတွေနဲ့ဖမ်းဆီးခဲ့ပြီးတော့ဝဲလင်တန်စိတ်ကမ်းမှာပြန်လွတ်ပေးခဲ့ရတာပါရှင
်။ပါကစ္စတန်ကခေါင်းချင်းဆက်အမွှာနှစ်ယောက်ကိုဗြိတိန်နိုင်ငံမှာအောင်မြင်စွာခွဲစိတ်ပေးနိုင်ခဲ့ပါတယ်။ဆာဖာနဲ့မာရာဦးလာလို့နာမည်ပေးထားတဲ့အမျိုးသမီးကလေးငယ်နှစ်ဦးဟာ2018ခုနှစ်ဇန်နဝါရီလမှာမွေးဖွားခဲ့တာဖြစ်ပြီးတော့မွေးကလေးကခေါင်းချင်းဆက်နေခဲ့တာပါသူတို့နှစ်ဦးကခေါင်းချင်းဆက်ယုံနေမကဘဲအုံနောက်တွေနဲ့သွေးကြောတွေလည်းဆက်နေပါတယ်အဲ့ဒါကြောင့်အုံနောက်နှစ်ခုကိုတီးတန့်ဖြစ်အောင်ခွဲဆက်ယုံနေမကဘဲဥကောင်းကွန်တွေကိုလည်းပြန်လည်ပြုပြင်ခဲ့ရပါတယ်ဒီလိုခေါင်းချင်းဆက်တဲ့အမွှာဟာလူတစ်တန်းမှာတစ်ယောက်လောက်သာဖြစ်တတ်ပြီးတော့အုံနောက်ချင်းမှာဆက်နေတဲ့အထီးဖြစ်တာမျိုးကပိုပြီးတော့ရှားပါတယ်ကဘာပေါ်မှာအခုလိုခေါင်းချင်းဆက်အမွှာတစ်နှစ်ကိုအယောက်90လောက်မွေးမယ်လို့ခန့်မှန်းထားပြီး15တွဲလောက်ပဲပထမရက်30ထက်ပိုပြီးအသက်ရှင်နိုင်တာဖြစ်ပါတယ်။နောက်ဆုံးပေါ်နီးပညာတွေဖြစ်တဲ့ Virtual Reality အစင်းမြင့်ဓာတ်မှန်ရိုင်းနီးတွေသုံးဘက်မြင်ရုပ်လုံးကြွဖန်နီးတာတွေကိုသုံးပြီးတော့တကယ်မခွဲစိတ်ခင်အပြင်မှာလေ့ကျင့်ပြီးမှခွဲစိတ်မှုကိုလုပ်ခဲ့တာပါ။ခွဲစိတ်မှုကိုပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေတုန်းကစတင်ခဲ့ပြီးဖေဖော်ဝါရီလမှာလည်းဆက်လက်လှုပ်ဆောင်ခဲ့ရပါတယ်။အခု6လအကြာမှာတော့ဆေးရုံကဆင်းနိုင်ပြီဖြစ်ပေမဲ့လည်းအနာဂတ်မှာသူတို့ကိုဆက်လက်စောင့်ကြည့်သွားရမှာဖြစ်တယ်လို့ဆရာဝန်တွေကပြောပါတယ်ခင်ဗျာ
။ဒီကနေ့သတင်းပတ်တင်းငွေနေ့ကစပိန်နိုင်ငံမြို့တော်မက်ထရစ်ကဗယ်လဂက်စ်မြို့နယ်မှာရေပတ်ကစားပွဲတစ်ခုကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံတကြံလို့တယောက်နဲ့တယောက်ရေပတ်ကစားကြတာဖြစ်ပြီးတော့တချင်းတွေနဲ့မြူးတူးကခုန်နေကြတာမျိုးတွေလည်းလှုပ်ကြပါတယ်။သူတို့စီကရေပတ်ကစားကြတဲ့ဒီထုံးစံကတော့ဒီဒေသကလူတွေဟာစိတ်ကန်းတစ်ခုစောက်ပေးဖို့တောင်းဆိုရကနေစခဲ့တာလို့ဆိုပါတယ်။သူတို့မြို့နေရာကမြေထဲပင်လယ်နဲ့မိုင်ပေါင်း200ကျော်ကွာဝေးတဲ့အတွက်မဖြစ်နိုင်တာကိုတောင်းဆိုခဲ့ကြတာဖြစ်ပြီးအဲ့ဒီအစားနွေရာသီပူပြင်းတဲ့အပူရန်ကိုအန်တုဖို့အခုလိုရေပတ်ကစားကြတာပါစပိန်နွေရာသီဟာအပူချိန်40ဒီဂရီဆဲလ်ဆီယပ်လောက်အထိရောက်လိမ့်ရှိပြီးဒီနှစ်ကတော့38ကျင်းမြောက်ရေပတ်ကစားကြတာဖြစ်ပါတယ်မိသားစုတွေတငယ်ချင်းတွေစုဆုံကစားကြတဲ့ပွဲကိုအားလုံးပျော်ပျော်ရွှင်ရွှင်ဆင်နွှဲလိမ့်ရှိကြပါတယ်ရှင
်အခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးဆောင်ရွက်နိုင်ဖို့အတွက်တိတ်ပြီးအရေးကြီးတဲ့အထောက်အထားတွေကိုအထူးစုံစမ်းရမှုရောဘတ်မူလာကပြည့်ရမှာဖြစ်တယ်လို့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တစ်ဦးကပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ယှက်ဖို့ရုရှားနဲ့ထရန့်ရဲ့ရွေးကောက်ပွဲစီရင်ဖွဲ့ကြပူးပေါင်းကြံစည်မှုရှိခဲ့သလားနောက်စုံစမ်းစစ်ဆေးမှုကိုလမ်းလွဲသွားအောင်ကြိုးစားတဲ့အနေနဲ့သမ္မတထရန့်ကတရားရည်ကိုအဟန့်အတားဖြစ်စေခဲ့သလားဆိုတဲ့အပေါ်စုံစမ်းစစ်ဆေးခဲ့တာတွေနဲ့ပတ်သက်ပြီးလမ်းမဲ့ပုံထူးနေမှာအထူးစုံစမ်းရမှုမူလကိုကြားနာမှာဖြစ်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းနဲ့တနင်္လာနေ့အမေရိကန်သမ္မတအင်ဖြူတော်မှတွေ့ဆုံဆွေးနွေးတဲ့အခါမှာတော့အာဖဂန်နစ္စတန်နိုင်ငံတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မှုရှိရေးထောက်ပံ့ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွန်းအားပေးပြောဆိုဖို့ရှိပါတယ်။အမေရိကန်အစိုးရနဲ့တာလီဘန်သဘုံကျတိုက်ရိုက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပါကစ္စတန်ကစီစဉ်ပေးခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ဒီမိုကရက်အမျိုးသမီးအမတ်၄ဦးအနေနဲ့အမေရိကန်ပြည်ထောင်စုကိုချစ်မြတ်နိုးနိုင်စွာမရှိဘူးလို့ဝေဖန်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာလည်းဒါကိုပဲဆက်ပြီးတော့ပြောနေပါတယ်။ဒီလွတ်တော်အမတ်တွေအနေနဲ့သူတို့ရဲ့ဆွေးရလာတဲ့အမုန်းစကားတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့အစ္စရေးကိုတောင်းမှန်တဲ့နယ်လို့လဲသမ္မတထရန့်က Twitter ဆက်မြတ် Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။ Engineer ကတော့ John Elson ဖြစ်ပါတယ်။တနင်္လာနေ့နေ့နဲ့ခင် VOE မြန်မာပိုင်းရဲ့အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ Engineer နိုင်ပါ
This program has come to you from the Voice of America, Washington.